မြန်မာတပ်မတော်နဲ့တအားပလောင်တပ်တို့ကြားစီးရေးတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းနှံခမ်းမြို့နယ်ထဲမှာရှိတဲ့မန်ဘူးကျေးရွာသားစစ်ကောင်၂ယောက်ကိုတီအန်အယ်လီဘက်ကဖမ်းဆီးထားတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အဖမ်းဆီးခံရွာသားတွေဟာចောင်းသားရဲ့မိဘတွေဖြစ်ပြီး
စစ်သားစုဆောင်ရေးအတွက်အလဲလှယ်လုပ်ဖို့ဖမ်းဆီးထားတာလို့ဒေသခံပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောသလိုတီအန်အယ်လီဘက်ကတော့ဖမ်းဆီးတာမဟုတ်ဘဲခိတ္တခေါ်ယူဆွေးနွေးကြတာဖြစ်တယ်လို့ပြောပါတယ်။ထိုင်းအခြေစိုက်ဗီအိုအေသတင်းတောက်နိုင်ကွန်းအိမ်ကဆက်သွယ်ဆောင်ရမ်းပြီးသတင်းပေးပို့ထားပါတယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်နောက်ဆောင်ဘက်စစ်မှန်ကွာ ဆိုလဲဦးအေးမောင်ကခုလိုအတည်ပြုပြောဆိုခဲ့ပါတယ်
သူတို့ခေါ်သွားတဲ့ဟာ PNL ရဲ့ဖွဲ့ကစစ်သားစစ်သားကြီးရဲ့ဖွဲ့ပေါ်ရနော်သူတို့လိုချင်သူတို့သားသမီးတွေပေါ့နော်သားသမီးတွေမရတော့မိဘတွေဆံမအဲ့လိုခေါ်သွားတော့ဆယ်တန်းကျောင်းသားလေးတွေ PNL ခေါ်သွားတဲ့ပုံစံလာပြီးမှအလဲလေလုပ်ထက်ပုံစံလို့တော့တက်ရောက်သွားတာပေါ့ဒီလေလာမတိုင်းသူ့အဖေဦးအမေကိုပြန်လို့မဲ့တော့အဲ့ဒီတည်းတက်ရောက်သွားတာပေါ့နော်
မိဘတွေဖန်ခံရတဲ့ကြောင်းသားတွေဟာနန်းခမ်းမြို့မှာကြောင်းသက်နေတဲ့ကလေးတွေလို့ဦးအေးမောင်ကဆိုပါတယ်။နန်းခမ်းမြို့နယ်ကဖန်စီခံရတဲ့သူတွေလူမြောက်ရေးအတွက်ကာယကံရှင်တွေကလည်းတောင်းပလောင်မျိုးရပါတီကိုကူညီတောင်းခံနေပြီမဲ့လက်သွေဖော်ဆောင်ဖို့သူကခက်ခဲရှိနေတယ်လို့ပြည်နယ်လွှတ်တော်ကဆက်လက်ဦးအေးမောင်ကခုလိုဆက်ပြောပါတယ
်။ကူညီတောင်းတယ်ဆိုတော့ကျွန်တော်တို့သိတဲ့အတိုင်းပဲเนาะကျွန်တော်တို့ကြားခဲ့မှလည်းသူတို့တဲ့ direct ဆက်တယ်လို့မရပါဘူး။ပုံမှန်တွေသာရှိသေးတယ်ဆိုအဲ့ဒီအတွက်ခဲရဆိုတော့သူတို့တဲ့ဆက်တယ်လို့မရဘူး။
မန်ဘူးကျေးရွာသူကျေးရွာသား16ဦးနဲ့ကျောင်းဆရာမသူတို့ကိုဇူလိုင်လ10ရက်နေ့ည7:00နာရီခန့်မှာလက်နက်ကန်ဖွဲ့ကနေဖမ်းဆီးသွားတာဖြစ်ပြီးဒီကနေ့အထိတော့ပြန်လည်လွတ်မြောက်လာတာမရှိသေးပါဘူးမန်ဘူးဒေသခံရွာသားတွေဟာလက်ရှိ TNL ဖွဲ့မှာရှိနေတယ်လို့ TNL နိုင်ငံခြားဆက်ဆံရေးတာဝန်ခံပူမှုစာပန်းလှကအတည်ပြုပြောဆိုခဲ့တယ်လို့၎င်းတို့အနေနဲ့ဖမ်းဆီးတာမဟုတ်ပဲခေါ်ယူတွေ့ဆုံဆွေးနွေးတာမျိုးဖြစ်တယ်လို့အခုလိုပြောပါတယ
်ခုနကတုံ့ပြန်ဖို့ညင်ကြားတာလားရှိပါတယ်ညင်ကြားတာတော့သူ့ဘက်ကကတော့ရွာမှာညတောင်းဝန်ရှိတဲ့လူတွေတို့ခေါ်ပြီးတော့တွေ့ဆုံတာမျိုးရှိပါတယ်ကြောင်မာကတော့ဒီတုံ့ပြန်ကခြေကမပင်နဲ့မှာပြုစုပြီးရောတော်တော်ရှိတဲ့ခါတော့စပွဲဖြစ်သွားလာနိုင်တယ်တကယ်လုံးချုံတဲ့နေရာမှာခဏခေါ်သွားပြီးတော့ဟိုဆွေးနွေးတာပါကျောဆိုဆွေးနွေးလို့မပြီးသေးလို့ပြန်မရောက်ကြတဲ့ဘုတော်ပြရပါတယ
်ဇူလိုင်လ10ရက်နေ့မှာနန်းခမ်းမြို့တွင်ဈေးဆိုင်တွေမှာစက်ကြီးကောက်ခံနေတဲ့ TNL ဖွဲ့ဝင်ကိုသမတော်ကလည်းပြစ်ခတ်ဖမ်းဆီးခဲ့ရမှာသူကခိခိုက်တန်ရာနဲ့တေဆုံသွားတယ်လို့တူကတော့လက်ရဖမ်းဆီးရရှိခဲ့ပါတယ်၎င်းတို့နဲ့သူငွေသား7သိန်းကျော်ငွေကြေးကောက်ခံရမဲ့ဆိုင်မီနဲ့ငွေပမာဏဆောင်ရွက်ပါတယ်ရွဲ့ပုံနှလုံးသမျောင်းတစ်ချောင်းနဲ့လှိုင်းစင်မဲ့ဆိုင်ကြယ်တစ်စီးတွေကိုတင်စီရမိခဲ့တယ်လို့သမတော်ကကိုရေးဦးစီးချုပ်ယုံကလည်းမလေးကရက်ဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်နန်းခမ်းမြို့တွင်ငွေကြေးကောက်ခံတဲ့လူနှစ်ယောက်ဟာ TNL ဖွဲ့ဝင်ဟုတ်မဟုတ်ဆိုတာစီစစ်နေစေလို့ဘူမှုစာပန်းလှကဆိုပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မိုးမိတ်မန်တုံမြို့နယ်တွင်မှမနေ့ကနေ့ဒီကနေ့ထိ TNL တန်းပလောင်သဖွဲ့နဲ့မြမသမတော်တို့ကျမ်းမှာစိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါ့အပြင်လာရှိုးမြို့နယ်သိမ့်ဒီမြို့တွင်မှ TNL နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ကနေဘုံဖောက်ဖွဲ့ဖို့စီစဉ်နေကြောင်းသမတော်ဘက်ကလည်းစာဆောင်ဖြတ်ဝေမှုတွေလည်းရှိနေပါတယ်။ဒီချိန်နဲ့ပတ်သက်လို့သိမ့်ဒီမြို့ခံနန်းခင်သားကြီးကခုလိုပြောပါတယ်
သူတို့ကဝေထားတာပဲဒါနဲ့ဒီမှာကျတော့ဘာမှလည်းမဖြစ်ဘူးသူတို့ကတော့အပိုင်းကတော့ရှင်းလဲလဲရှင်းလုံးချုံရေးကားတွေနဲ့လည်းနဲ့ရှင်းတနည်းကိုအခေါက်နဲ့ခေါက်လောက်တော့နေရပဲဘာမှလည်းမထူးခြား
တိုက်ပွဲတွေဖြစ်ပွားနေပြီလူခွေရေချိုးပါမှုဖြစ်စဉ်တွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွေရေရှင်နေဆိုင်ရာအစိုးရအစင်ကစားတင်သွင်းသူမစ်ရန်ဟီလီနဲ့အဖွဲ့ကနေတွားရဖို့အစီအစဉ်တွေလည်းရှိနေပါတယ်မစ်ယာဟီလီနဲ့ဖွဲ့လာရှိုးမျိုးကိုရောက်လာမဲ့အချိန်နဲ့လာရှိုးမျိုးတွင်တပ်မတော်ကလည်းလုံခြုံရေးချင်နေရလက်ကမ်းစဆောင်ဖြတ်ဝေနေမှုပေါ်မှာမေခွန်းထုတ်စရာတွေဖြစ်နေတယ်လို့ရှမ်းနိုင်ငံရေးပါတီကောင်းဆောင်တွေကလည်းသုံးသပ်ထားပါတယ်။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွင်မြမတပ်မတော်နဲ့တိုင်းတလက်နက်ကင်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွင်မှာရွာသားတွေတွင်လည်းဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရမှုတတသေးဖြစ်စုဆောင်ခံရမှုလိမ်ပိုင်းဆိုင်ရာကြံပတ်ခံရမှုတိုက်ပွဲတွင်ထိခိုက်တေကြီးတန်ရာရရှိမှုစတဲ့လူခွေးကြီးတွေချိုးဖောက်ခံရစေအခြေအနေတွေမှာရှိနေပါတယ်ခင်ဗျာ